Burmese.
မင်္ဂလာညနေခင်းပါရှင် VOA American တိုင်ရဲ့2020ပြည့်နှစ်မလ1ရက်တနင်္ဂနွေနေ့ညနေဘက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 18 19 25တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရနိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုမတ်မြစစင်အောင်နဲ့အတူချင်းညာပေးသွားမှာဖြစ်ပါတယ်တရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရမှုတွေပြန်လည်မြင့်တက်လာနေတယ်လို့တရုတ်အာဏာပိုင်တွေကပြောလိုက်ပါတယ်ဒီချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကြောင့်ဩစတြေးလျထိုင်းနဲ့ဂျပန်နိုင်ငံတွေမှာလူသေးဆုံးမှုတွေရှိလာနေပြီးတော့တောင်ကိုရီးယားနိုင်ငံမှာတော့ခရီးရန်ဖျားကြောင်းတွေကိုပိတ်သိမ်းလိုက်ပါတယ်American ပြည်ထောင်စုတောင်ကယ်လိုင်းနားပြည်နယ်မှာစနေနေ့ကကျင်းပခဲ့တဲ့ဒီမိုကရက်ပါတီရဲ့အကြိုရွေးကောက်ပွဲမှာတော့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အနိုင်ရသွားပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလှတွေထဲမှာဒီရခိုင်ပြည်နယ်ကစစ်ရေးပြိပက္ခတွေပို့ပြီးတော့အချိန်မြင့်လာနေတဲ့အတွက်စစ်ဘေးရှောင်ဥယေတိုးလာနေတဲ့အခြေအနေနဲ့ပတ်သက်လို့
အကုန်လုံးကတသိန်းမကောင်းနဲ့ရှိတော့ကြတော့ပါပြီမှအဲ့ဒါအကုန်လုံးဒီစစ်ဘေးရှောင်စခန်းကုသေးကုခုတိရှိလာတာပေါ့နော်တပ်ဖွဲ့တွေကခိုင်ပြည်နယ်တပ်ဖွဲ့
ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကကိုစောစောထွန်းရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးမှာပါထိုင်းနိုင်ငံထဲမှာလူသတ်မှုနဲ့ဆက်သွယ်နေတဲ့ဒီတန်တရားရှိသူတရုတ်နိုင်ငံသားတွေမြန်မာပြည်ဘက်ကိုဝင်သွားလို့မြန်မာအစိုးရကိုအကူအညီတောင်းထားတဲ့အချိန်နေတဆက်ခန့်ကိုဘောလုံးကွင်းတကွင်းစာနှုတ်နဲ့ကမ္ဘာတစ်တော်ပြုံးတည်နေတဲ့အချိန်မှာရာသီဥတုပြောင်းလဲမှုအကျိုးဆက်ကိုလက်တွေ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာရောအစိုးရနဲ့လူထုပူးပေါင်းဆောင်ရွက်မှုဒီသဘာဝပတ်ဝန်းကျင်ထိန်းသိမ်းနဲ့ပတ်သက်လို့ဘယ်လောက်ထိရှိသလဲဆိုတာတွေနားဆင်ရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့မမျှသင်အောင်တို့ပြောပြပါမယ်ရှင်
ကျုံနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတွေပြန်လည်မြင့်တက်လာနေတယ်ဆိုပြီးတော့တရုတ်ကျန်းမာရေးအာဏာပိုင်တွေကဒီနေ့ပြောလိုက်ပါတယ်။စနေနေ့ကနောက်ထပ်ရောဂါကူးစက်ခံရသူ953ယောက်ရှိခဲ့ပြီးတော့ဒီမတိုင်ငယ်တောက်ကြနေကတော့ရောဂါကူးစက်သူ428ယောက်ရှိခဲ့တာကြောင့်စနေနေ့ကရောဂါကူးစက်မှုအရေအတွက်ဟာပြီးခဲ့တဲ့သတင်းပတ်အတွင်းမှာအများဆုံးဖြစ်တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။နောက်ထပ်ရောဂါကူးစက်ခံသူအများစုဟာဟူပေပြည်နယ်ဝူဟန်မြို့ကဖြစ်ပြီးတော့အဲ့ဒီတမျိုးတည်းမှာပဲရောဂါကူးစက်ခံရသူ965ယောက်ရှိတာကြောင့်စနေနေ့ကဖြစ်တဲ့သူအားလုံးရဲ့96ရာခိုင်နှုန်းကအဲ့ဒီမြို့ကဖြစ်တယ်လို့ဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာစနေနေ့ကနောက်ထပ်သေဆုံးသူအရေအတွက်ဟာစုစုပေါင်း35ယောက်ရှိခဲ့တာကြောင့်ပြီးခဲ့တဲ့ February လအတွင်းမှာတော့လူသေဆုံးမှုဟာဒုတိယမြောက်အနည်းဆုံးဖြစ်ပါတယ်တောက်ကြနေတုန်းကတော့သေဆုံးသူအရေအတွက်ဟာ49ယောက်ရှိခဲ့တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်အခုဆိုရင်တရုတ်နိုင်ငံမှာသေဆုံးသူအရေအတွက်ဟာ2880ထပ်မံရှိသွားပြီဖြစ်တယ်လို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်။ဟူပေပြည်နယ်အပြင်ဘက်မှာတော့ရောဂါကူးစက်ခံရသူ3ယောက်ရှိခဲ့ပြီးတော့ဒါဟာရောဂါဖြစ်ပွားခြင်းကစလို့ရောဂါကူးစက်ခံရသူအများဆုံးဖြစ်တယ်လို့ပြောပါတယ်။အခုဆိုရင်တော့ကမ္ဘာတဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဟာ16000ကျော်ရှိသွားပြီဖြစ်ပြီးတော့အဲ့ဒီထဲက8900ကျော်ကတရုတ်နိုင်ငံပြည်ပကြီးကဖြစ်ပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ3900ကျော်လာတဲ့အတွက်ခရီးရန်ဖျားကြောင်းတွေကိုပိတ်လိုက်ပါတယ်။တနည်းထဲမှာပိုးကူးစက်သူ800ကျော်ရှိတဲ့နောက်မှာအခုလိုဖျားကြောင်းတွေကိုပိတ်ဖို့ဆုံးဖြတ်လိုက်ကြောင်းကိုရီးယားယောဂါကာကွယ်ထိန်းချုပ်ရေးဌာန KCDC ကပြောပါတယ်။အခုထိဒီယောဂါပိုးကြောင့်တောင်ကိုရီးယားမှာသေဆုံးသူဟာ18ဦးရှိနေပါတယ်။ဆိုးမျိုးမှာတော့ယွိုက်ဒိုဖူးဂေါစပယ်ခရီးယန်ဖျားကြောင်းကဖျားကြောင်းလာလေးရှိသူတွေကို YouTube ကတစင်ဝတ်ပြုနိုင်အောင်စီစဉ်ထုတ်လွှင့်ပေးပါတယ်။လူစုလူဝေးကတစင်ဗိုင်းရပ်စ်ပိုးကူးစက်တဲ့အန္တရာယ်ကိုရှောင်ရှားနိုင်ဖို့အခုလို online ကဝတ်ပြုနိုင်အောင်စီစဉ်ပေးရဟာသိတ်ကိုကောင်းတဲ့အစီအစဉ်ဖြစ်တယ်လို့လည်းဖျားကြောင်းကိုလာလေးရှိသူတူကပြောပါတယ်။သတင်းပတ်ကုံရုံးပေးရတွေ့အတွင်းမှာဘာသာရေးပွဲတွေနဲ့နိုင်ငံရေးပွဲတွေလိုလူစုလူဝေးတွေကိုရှောင်ပြီးတော့အိမ်ထဲမှာပဲနေဖို့ပြည်သူတွေကိုအစိုးရကသတိပေးထားပါတယ်။အခုလိုတောင်ကိုရီးယားနိုင်ငံတဝန်ဖျားကြောင်း1900ကျော်ကိုပိတ်လိုက်ဖို့ဆုံးဖြတ်ချက်ကနှစ်ပေါင်း236နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်။အထင်ကြီးရခရီးရန်ဖျားကြောင်းတွေကအွန်လိုင်းကတဆင့်ဝတ်ပြုဆူတောင်းမှုစီစဉ်နေကြတဲ့နောက်ဗုဒ္ဓဘာသာဖျားကြောင်းတွေမှာလည်းဘာသာရေးပွဲတော်တွေကိုကျင်းပဖို့ကိုဖျက်သိမ်းထားပါတယ်ရှင်
။ဒီနိုင်ငံနဲ့နိုင်ငံတချို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်အသေးပြောက်ဒုလာနေချိန်မှာပဲဩစတြေးလျထိုင်းနဲ့ဂျပန်နိုင်ငံတို့မှာလည်းဒီဗိုင်းရပ်ကြောင့်လူသေဆုံးမှုတွေစပြီးတော့တွေ့လာနေရပါတယ်။Diamond Princess အပျော်စီးတင်မောပေါ်မှာယောဂထိန်းချုပ်ရေးအတွက်တည်တပ်ထားခံခဲ့ရတဲ့အသက်88နှစ်အရွယ်လူကြီးတူဩစတြေးလျနိုင်ငံပတ်မြို့မှာကွယ်လွန်သွားတာကြောင့်ဩစတြေးလျမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးသေဆုံးသူရှိလာခဲ့ပါတယ်။အလားတူထိုင်းနိုင်ငံမှာဆိုရင်လည်းနိုင်ငံခြားခီးသွားတအုပ်နဲ့ထိစပ်ခဲ့တဲ့ အသက်35နှစ်အရွယ်အယောင်စီတူကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးသွားတာကြောင့်တိုင်းမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ပထမအဦးဆုံးသေဆုံးသူဖြစ်ပါတယ်ဂျပန်မှာဆိုရင်လည်းမြောက်ပိုင်းဟော့ကိုက်ဒိုချွန်းပေါ်မှာအသက်80အရွယ်မျိုးသားတဦးကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးခဲ့ပါတယ်အမေရိကန်ပြည်ထောင်စုဘက်မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးသေဆုံးသူရှိခဲ့ပြီးကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားလာမှုအတွက်အခြေအနေမှန်သမျှကိုအမေရိကန်အနေနဲ့ပြင်ဆင်ထားတယ်လို့တော့အမေရိကန်သမ္မတဒေါနယ်ထရန့်ကစနေနေ့မှာပြောလိုက်ပါတယ်။နောက်ထပ်ဗိုင်းရပ်စ်ပိုးကူးစက်ခံရမှုဖြစ်လာနိုင်ခြင်းရှိပေမဲ့စိုးရိမ်ထိတ်လန့်နေဖို့မလိုဘူးလို့တော့သမ္မတထရန့်ကပြောပါတယ်။ဝါရှင်တန်ပြည်နယ်မှာသေဆုံးသွားခဲ့တဲ့အဲဒီလူနာဟာဆိုရင်အခုလိုယောဂကူးစက်မခံရခင်မှာခီးသွားတာမျိုးမရှိခဲ့ဘူးလို့အမေရိကန်ယောဂထိန်းချုပ်ရေး CDC ညွှန်ကြားရေးမှူး Robert Redfield ကပြောပါတယ်။ Washington ပြည်နယ်မှာတော့အုပ်ချုပ်ရေးမှူး J.S. Lee ကအရေးပေါ်အခြေအနေကြေညာထားပြီး virus ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့အတွက်ပြည်နယ်တွင်းကရှိသမျှအရင်းမြစ်အားလုံးအသုံးပြုဖို့ကိုလည်းညွှန်ကြားထားပါတယ်။တရုတ်နိုင်ငံအပြင်ယောဂပိုးအစိုးဆုံးပြန့်နှံ့နေတဲ့ Italy နဲ့တောင်ကိုရီးယားနိုင်ငံတို့ကိုဖြစ်နိုင်သမျှခရီးမသွားကြဖို့ကိုလည်းအမေရိကန်ပြည်ထောင်စုကသူ့နိုင်ငံသားတွေကိုအကြံပေးထားပါတယ်။အခုကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာစီးပွားပြက်ကင်းပြလာနိုင်ကြီးအပေါ်မှာလဲစိုးရိမ်မှုတွေရှိလာနေပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ပိုးကိုတိုက်ဖျက်ဖို့ American ဆေးကုမ္ပဏီတစ်ခုက Remdesivir ဆေးကိုမတ်လအတွင်းမှာလူတစ်ထောင်လောက်နဲ့စတင်ဆန့်သတ်မယ်လို့ကြေညာပါတယ် Ebola ရောဂါကုသရာမှာသုံးပြုလေးရှိတဲ့ဒီဆေးကိုဆန့်သတ်ဖို့လူနာကို9ရက်က10ရက်ဆေးစပြီးတော့ပေးမှာပါ California ပြည်နယ်အခြေစိုက် Gili Sciences ဆေးကုမ္ပဏီကကနဦးမှာလူနာ400ကိုစပြီးတော့ Remdesivir ဆေးနဲ့ဆန့်သတ်ကုသမယ်လို့ပြောပါတယ်ရောဂါလက္ခဏာပြတဲ့လူနာ1000ကိုသုံးအုပ်စုခွဲပြီးတော့ဆန့်သတ်သွားမယ်လို့လည်းဒီကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ပထမအုပ်စုကို Remdesivir ဆေးကို9ရက်ပေးမှာဖြစ်ပြီးဒုတိယအုပ်စုကို10ရက်ပေးပြီးတော့စောင့်ကြည့်မှာပါကျန်အုပ်စုကိုတော့အကြက်ခဲပြောက်ဆေးတခြားလိုအပ်တဲ့ဆေးဝါးတွေပေးပြီးစောင့်ကြည့်ရမယ်အဆင့်လူနာတွေအဖြစ်ခွဲပြီးတော့လေးလာဆန့်သက်သွားမယ်လို့ဖော်ပြထားပါတယ်။ February လအတွင်းကဂျီလိဆေးကုမ္ပဏီကဒီဆန့်သက်မှုကိုဝူဟန်မြို့မှာတရုတ်အစိုးရနဲ့စိတ်သိပ္ပံပညာရှင်တွေပူးပေါင်းပြီးတော့စတင်ခဲ့တာပါ။ရေရှည်ဆန့်သက်မှုအဖြစ် Nebraska တက္ကသိုလ်ကဦးဆောင်ပြီးတော့ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ရောဂါပိုးဖြစ်ပွားတဲ့နေရာ90လောက်အထိတိုးမြင့်သွားဖို့စီစဉ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့တဲ့တရုတ်ပြည်ဝူဟန်မြို့မှာဆန့်သက်စင်တာနှစ်ခုရှိပြီးအာရှတွင်းနိုင်ငံတွေနဲ့ယောဂပိုးကူးစက်မှုမြင့်မားတဲ့နိုင်ငံတွေမှာဆက်ပြီးတော့ဆန့်သတ်မှုတွေလှုပ်သွားမယ်လို့ Gili ဆေးကုမ္ပဏီကပြောပါတယ်ရှင်
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီဒီယိုကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်မှာစနေနေ့ကကျင်းပခဲ့တဲ့ဒီမိုကရက်ပါတီအတွင်းအကြိုရွေးကောက်ပွဲမှာတော့ဒုသမ္မတဟောင်ဂျိုးဘိုင်ဒန်အနိုင်ရသွားပါတယ်။အခုလိုဂျိုးဘိုင်ဒန်အနိုင်ရသွားတဲ့အတွက်လာမယ့်အင်္ဂါနေ့ကျရင်ပြည်နယ်14ခုမှာကျင်းပမယ့်ပါတီတွင်ဒီအကြိုရွေးကောက်ပွဲမှာသူ့အတွက်လည်းအရှိန်ဟုန်ရသွားခဲ့ပါတယ်။မဲဆန္ဒနယ်60ကမဲရလက်တွေကိုရေးအတွက်ပြီးချိန်မှာတော့ဂျိုးဘိုင်ဒန်ကမဲရည်အတွက်90ရာခိုင်နှုန်းနဲ့အများဆုံးရရှိထားပြီးတော့ဗမာထက်လွတ်တော်မတ်ဘာနီဆန်ဒက်စ်ကတော့19ရာခိုင်နှုန်းနဲ့ဒုတိယဘီလီယံနယ်တထည်ကြီးတောင်စတရီယာကတော့17ရာခိုင်နှုန်းနဲ့တတိယရခဲ့တာပါဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာပထမဆုံးကျင်းပတဲ့ဒီမိုကရက်ပါတီအတွက်အကျိုးရွေးကောက်ပွဲသုံးခုမှာအနိုင်မရခဲ့တာကြောင့်တကယ်လို့သာသူ့အနေနဲ့ဒီတောင်ကိုရီးယားနဲ့ပြည်နယ်မှာကျင်းပခဲ့တဲ့ဒီအကျိုးရွေးကောက်ပွဲကိုအနိုင်မရခဲ့ဘူးဆိုရင်တော့ဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်လာနိုင်မှုအခြေအနေမရှိတော့ဘူးဆိုပြီးတော့အကဲခတ်အတော်များများကအသုံးသက်ပြောဆိုခဲ့ကြတာဖြစ်ပါတယ်။တောင်ကယ်ရိုလိုင်းနားပြည်နယ်မှာအခုလိုအနိုင်ရပြီးတဲ့နောက်မှာတော့ဂျိုးဘိုင်ဒန်ဟာသူ့ကိုထောက်ခံသူတွေနဲ့ကိုလံဘီယာမြို့မှာအောင်ပွဲခံခဲ့ပါတယ်။တောင်ကယ်ရိုလိုင်းနားပြည်နယ်မှာအာဖရိကနယ်ပွားအမေရိကန်နိုင်ငံသားအများပြားနေထိုင်ကြတာကြောင့်ဒီရဲကအများစုဟာသမ္မတအိုဘားမားအစိုးရလက်ထက်မှာဒုသမ္မတလုပ်ခဲ့တဲ့ဂျိုးဘိုင်ဒန်ကိုထောက်ခံကြတာဖြစ်ပါတယ်။ဘီလီယံနာတထည်ကြီးစတီယာကတော့တောင်ကယ်ရိုလိုင်းနားပြည်နယ်မှာအနိုင်မရပြီးတဲ့နောက်ရွေးကောက်ပွဲကိုဆက်မပြိုင်တဲ့အဝဲနှုတ်ထွက်လိုက်ပြီဖြစ်ပါတယ်ခင်ဗျာ။
အာဖဂန်ဆိုးရအနေနဲ့တာလီဘန်ကျင်းသား9000ကိုပြန်လွှတ်ပေးဖို့ကတိပေးမထားဘူးလို့အာဖဂန်သမ္မတအာရှရက်ဖ်ဂါနီကဒီကနေ့ပြောပါရယ်အမေရိကန်ပြည်ထောင်စုနဲ့တာလီဘန်သဘုံအဖွဲ့အခြားသမိုင်းဝင်ညီညွတ်ရေးသဘောတူစာချုပ်တရက်ကိုကာတာနိုင်ငံဒိုဟာမြို့မှာစနေနေ့ကလက်မှတ်ရေးထိုးပြီးတဲ့နောက်မှာသူကအခုလိုပြောတာပါအာဖဂန်တာလီဘန်ညီညွတ်ရေးဆွေးနွေးပွဲတွေစတင်ဖို့တာလီဘန်ကျင်းသားတွေကိုပြန်လွှတ်ပေးဖို့ကမဖြစ်မနေလှုံ့ဆော်ဖို့လိုတဲ့အချက်တခုမဟုတ်ဘူးလို့သမ္မတဂါနီကဒီကနေ့ကဘူးမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ် ဒါပေမဲ့ဒီအချက်ကိုတော့နောင်လာမယ့်ဆွေးနွေးပွဲဒီမှာထည့်သွင်းဆွေးနွေးသွားမယ်လို့လည်းသူကပြောပါတယ်။အကျဉ်းသားတွေပြန်လွှတ်ပေးဖို့ကအမေရိကန်နဲ့မသက်ဆိုင်ပဲအာဖဂန်အစိုးရမှသာအာဏာရှိတာဖြစ်ကြောင်းလည်းသူကပြောပါတယ်။အာဖဂန်အစိုးရအနေနဲ့အကျဉ်းသားဖလှယ်ရေးနဲ့ပတ်သက်တဲ့ဘယ်လိုဖိအားပေးတာကိုမှလက်ခံမှာမဟုတ်ဘူးလို့လည်းသမရဂါနီကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့တာလီဘန်သဘုံအဖွဲ့အစည်းသမိုင်းဝင်ညီညွတ်ရေးသဘောတူစာချုပ်ကိုကာတာနိုင်ငံဒိုဟာမြို့မှာစနေနေ့ကနိုင်ငံပေါင်း20လောက်ကကိုယ်စားလှယ်တွေရှိမှလက်မှတ်ရေးထိုးခဲ့ပါတယ်။အခုလိုညဉ့်ညံရေးလက်မှတ်ရေးထိုးလိုက်တဲ့အတွက်18နှစ်ကြာအာဖဂန်စစ်ပွဲကိုအဆုံးသတ်မှာဖြစ်တယ်လို့အမေရိကန်တပ်တွေကလည်းအာဖဂန်ကနေတဖြည်းဖြည်းချင်းပြန်ယူသိမ်းနိုင်မှာဖြစ်ပါတယ်
။ Syria ပြည်ပကနဲ့ပတ်သက်ပြီးတော့ဒုက္ခသည်ပြည်ထနာကိုရင်ဆိုင်နေရတဲ့တူရကီနိုင်ငံကသူ့နိုင်ငံထဲမှာရှိနေတဲ့ဒုက္ခသည်တွေကိုဥရောပကိုသွားဖို့တော့ခွင့်ပြုလိုက်မယ်လို့တူရကီသမ္မတအာဒိုဂန်ကချိန်ချောက်လိုက်ပြီးတော့ Syria နိုင်ငံကိုလည်းသတိပေးလိုက်ပါတယ်။တူရကီနိုင်ငံနေနဲ့ဒုက္ခသည်ထောင်ပေါင်းများစွာကိုဥရောပကိုသွားဖို့ခွင့်ပြုလိုက်မယ်ဆိုပြီးတော့တူရကီသမ္မတ Recep Tayyip Erdoğan ကစနေနေ့မှာချိန်ချောက်လိုက်တာပါ။ဒါအပြင် Syria နိုင်ငံအတွင်းမှာတူရကီတပ်ဖွဲ့ဝင်ဒါဇင်နဲ့ချီတည်ဆုံးခဲ့တာကြောင့်ဒီအတွက်လည်း Syria နိုင်ငံနေနဲ့ပြန်ပေးဆက်မယ်ဆိုပြီးတော့သတိပေးလိုက်ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်မြသတင်းအောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုနားဆင်ကြရမယ့်သတင်းလှတွေထဲမှာတော့ရခိုင်ပြည်နယ်ကတိုက်ပွဲအခြေအနေတွေနဲ့စာချင်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာရခိုင်ဒီလက်နက်ကင်တပ်ဖွဲ့နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်စစ်ဘေးရှောင်စခန်း69ခုအထိရှိလာနေပြီးရခိုင်စစ်ဘေးရှောင်ဦးရေကလည်း 32,800 ကျော်ရှိလာတဲ့အကြောင်းရခိုင်ဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့လူမှုအဖွဲ့တစ်ခုက VOA ကိုပြောပါတယ်။ပြီးခဲ့တဲ့ February လအတွင်းမှာကိုပဲအတော်လေးစည်ရည်တင်းမှပြင်းထန်လာတဲ့အတွက်အရက်သားတွေထိခိုက်သေးဆုံးမှုများလာသလိုကလေးငယ်တွေပါထိခိုက်ဒဏ်ရာရနေတဲ့အတွက်နိုင်ငံသားတို့ရဲ့ဘေးကင်းလုံခြုံမှုအစိုးရတာဝန်ရှိသူတွေဘက်ကအရေးတကြီးစီမံဆောင်ရွက်ပေးဖို့ကိုလည်းရခိုင်လူတော်အမတ်တွေကတောင်းဆိုပါတယ်။မဆုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်တနည်းကြော်ကြလာပြီဖြစ်တဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့မြန်မာစိုးရစစ်တပ်တို့ကြားရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တွင်းကနေရာတချို့မှာတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားနေပြီးတိုက်ပွဲတွေကနေအသက်ဘေးကနေလွတ်အောင်ဆစ်ဆောင်ပြီးတော့ပြေးနေရတဲ့စစ်ပြေးဒုက္ခသည်ပြည်သူပေါင်းက 32,800 ကျော်အထိဖြစ်သွားပြီလို့ဒုက္ခသည်တွေကိုလိုက်လံကူညီပေးနေတဲ့လူမှုဖွဲ့စည်းတစ်ခုဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး REC ကဖေဖော်ဝါရီလ29ရက်နေ့ကနောက်ဆုံးစည်းရင်းထုတ်ပြန်ပါတယ်အခုလက်ရှိစစ်ဘေးရှောင်69စခန်းမှာခိုးလုံနေရတဲ့ဆစ်ရှောင်ဒုက္ခတဲ့တသိန်း2000ကျော်အတွက်အဓိကစားနပ်ရိက္ခာနဲ့တောက်သုံးရည်အခက်ခဲဖြစ်နေကြတယ်လို့ဒုက္ခသည်စည်ရင်းနေလိုက်လံပြုစုပြီးတော့ဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ကတူရည်မှုကိုစစောထုံးက VOA မြန်မာပိုင်းကိုပြောပါတယ
်ဒုက္ခသည်အရွယ်အတွက်ကကြတော့အကုန်လုံးကတသိန်း2000နဲ့800ကျော်တော့ပါပြီမှအဲ့ဒါအကုန်လုံးဒီစီးပွားရေးစခန်းကုထေးကုခုတိရှိလာတာပေါ့နော်အဲနောက်ပြီးတော့မှကျွန်တော်တို့မနေ့ကထုတ်ပြန်ချက်မှပါတဲ့အားတစ်ခုကကြတော့ဒီတိုက်ပွဲတွေကဒီခိုင်ပြည်နယ်တပ်ဖွဲ့အထူးကိုချိန်ပြင်းလာနေတယ်အဲဒါကြောင့်မလို့ဒီတပ်ဖွဲ့ပိုင်းအထူးကိုအထူးတဲမှုတွေအများကြီးရှိလာနေပါတယ်အထူးသဖြင့်ဆိုလို့ရှိရင်တော့ဒီအန်မျိုးနေတလားချောင်းနဲ့ကစုပိုင်းဆိုတဲ့အဲအုပ်စုတွေပါပေါ့နော်အဲ့ဒီလားချောင်းမှာဆိုလို့ရှိရင်ကျေးရောင်ပေါင်း၄၀လောက်ရှိတယ်။အဲ့ဒီကျေးရောင်၄၀လောက်မှာအဲတတော်များအကျော်တွေကဒီဒီချိုးရှင်းလင်းမှုတွေခင်ရပြီးတော့မှဒီတတော်များဒုက္ခရောက်နေရတာရှိပါတယ်။အဲနောက်ပြီးတော့ကစုပိုင်းဆိုလို့ရှိရင်အဲ့ဒီတက်ရှိနေပါတယ်။ပြည်ရေးလှုပ်ရှားမှုတွေလည်းပဲပြည်ရေးလှုပ်ရှားမှုတွေရှိတဲ့အတွက်တော့ဒီဒီတက်ခင်းနေပေါ်မှာအဲစီးရဲကျူတာမှုတွေကအများကြီးရှိနေပါတယ်မှ
အခုဆိုရင်တော့ရခိုင်ပြည်နယ်တွင်မင်းပြများဦးရသေးတောင်ဘူးသီးတောင်နဲ့စစ်တွေမြို့နယ်တွေမှာစစ်ဘေးဒုက္ခသည်အရေးအတွက်ပုံမများပြားလာနေပြီးဒုက္ခသည်တွေအတွက်ဘေးအန္တရာယ်လုံခြုံရေးကစိုးရိမ်စရာမှရှိနေတယ်လို့လည်းရခိုင်ပြည်နယ်ရသေးတောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကပြောပါတယ
်။ခလဲကင်တိုက်ပွဲတွေကတော့ပုံပြီးပြင်းထန်လာတယ်ဆိုတော့ဟိုကြားပြီးနေရပါတယ်။အဲ့ဒီအခြေကြောင့်အခုစုပေါင်းရှိနေတယ်ဟိုပါပေါ့လူကြီးပါစိတ်ကျော်ခက်ပြနေတဲ့စစ်ဘေးချောင်မှာဒီလိုပြန်မရှိနေတာဖြစ်ပါလေအဲဒီကြောင့်အခုလူကြီးရေးပိုင်းအနေနဲ့ပေါ့စားဝတ်မှုရေးအနေနဲ့ပေါ့အရင်အခက်ကြီးရှိနေတာတွေကိုသိရပါတယ်အဲဒါအခုဒီမှာဒီလိုတိုက်ပွဲချောင်းအဖြစ်ပေါ့နော်အများကြီးအဲ့လိုစီးပွားချောင်းလည်းအများကြီးရောက်လာတယ်ဆိုရင်တော့ဒါကိုဒီအစိုးရအနေနဲ့ပဲတာဝန်ယူဖို့ကိုလိမ့်နေလို့မြင်ပါတယ်အဲဒီကြောင့်အခုလောလောဆယ်မှာဖြစ်နေတဲ့ဒီတိုက်ပွဲတွေကြားပြီးမှမျိုးစားပြီးဖြစ်နေတဲ့ပြည်သူတွေရဲ့ပြည်ညာရေးဆဲမှာရေးဒီမျိုးရေးအခက်ခက်ကကျင်းနေတာပေါ်တော့ပေါ်တော့ဒီအစိုးရအနေနဲ့လည်းလုပ်သေးတယ်ချီချီရရဆိုနေသေးတယ်ဒီမှာအနေနဲ့ပြောလို့ပါတယ်ရှင်
အခုရပိုင်းဖြစ်နေတဲ့တိုက်ပွဲတွေအတွင်းမှာအရက်သားထိခိုက်သေးဆုံးမှုတွေဖြစ်တယ်လို့ကလေးငယ်ကိုဝင်ဆောင်မိခင်နဲ့အရက်သားတွေပါထိခိုက်သေးဆုံးမှုဖြစ်ပွားနေတဲ့အပေါ်ပြည်တော်စုအစိုးရနဲ့ပြည်내အစိုးရဘက်ကအရေးတကြီးစီမံဆောင်ရွက်ပေးဖို့ကိုလည်းရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကအကြံပြုပါတယ
်အခုဖြစ်နေတဲ့အခြေအနေကအန်ဒီဒီကလည်းကြောက်ပြီးတော့စိတ်နဲ့ရေးရအောင်ဒီအင်ဂျီသင်္ကန်းခွင့်ပြုပြီးတော့ဒုက္ခတွေကိုအချို့ပြောရတယ်အဲ့ဒါကပြဿနာတစ်ခုလို့အစ်စနဲ့အစ်မပေါ်တော့ရှင်ရောဘုမလားခင်ဗျဒီလိုစိတ်ပေါ်ကြီးမိုက်တာကျေပြမလာအောင်ဒီဒီဒုက္ခမရအောင်စိတ်ဆရာဒီရမယ်ဒီစက်တော့မြမတ်တော်ကဘုံလုံးပါချင်းပြီးတော့အနာတုံးချင်းချင်းနိုင်မှာကအဲ့ဒီပြက်ပြက်သွားတာမြင်ရတယ်ခင်ဗျ
လက်တလောမှာတော့လက်ရှိစခန်းတွေမှာခိုးလုံနေသူဒုက္ခသည်တွေအတွက်တောင်စားနပ်ရိက္ခာလုံလောက်မှုနေထိုင်မှုနေရာထပ်ခင်းတွေအခက်အခဲဖြစ်နေတဲ့အတွက်နောက်ထပ်ရောက်လာကြတဲ့ဒုက္ခသည်တွေအတွက်စားနပ်ရိက္ခာအခက်အခဲဖြစ်နေတယ်လို့ကျန်းမာရေးပြဿနာတွေနဲ့ရာသီဥတုဒဏ်ကိုပါဆူဆူဝါဝါခံနေကြရတယ်လို့ကိုစောစောထွန်းကပြောပြပါတယ်
။ဟောလက်ရှိစီးပွားဒုက္ခသည်စခန်းတွေမှာတော့အဆင်မပြေတဲ့အခြေအနေမျိုးမှာအခုကနောက်ထပ်ဒီတိုက်ပွဲတွေကြီးပြင်းနေနေစွာဖြစ်လာတဲ့အခါကျတော့ဒီစီးပွားဒုက္ခတွေအရေးတွေကလည်းပဲအရင်ကိုတွေးလာနေပြီးတော့မှစီးပွားသခင်တွေပါလေအဆင်ပြေတရားတွေ့တော့မလို့သူတို့ကနှိမ့်ဆက်ရမှာပဲခုံလုံးဟိုနေကြရပါတယ်ဆိုတော့အဲ့လိုနှိမ့်ဆက်ရခုံတဲ့အခါမှာသူတို့ကကြတော့ဒီအစိုးရနဲ့နိုင်ငံတကာရဲ့တင်းနေကြီးကိုမခံရတဲ့အခါကျတော့အခုကြီးနေထပ်နေမရရှိရပါဘူးဒါကြောင့်ဒီမှာတော့ဒီလိုမျိုးအခက်အခဲတွေအများကြီးနေရတာဖြစ်ပါတယ်
။ဒါကြောင့်ပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့ NLD အစိုးရအနေနဲ့ပြည်သူကိုကာကွယ်စောင့်ရှောက်ပေးဖို့နဲ့စစ်ဘေးဒဏ်သင့်ပြီးထိခိုက်နေနာရသူတွေအတွက်တရားမျှတမှုရဖို့နဲ့ပြည်နယ်ငြိမ်းချမ်းနိုင်မှုနိုင်ငံရေးစကဝိုင်းအနေနဲ့အမြန်ဆုံးပြေလည်အောင်ဖြေရှင်းအပြေရှားပေးပါလို့ရခိုင်လွတ်တော်အမတ်တွေနဲ့ရခိုင်လူမှုအဖွဲ့အစည်းတွေကတိုက်တွန်းနှိုးဆော်နေပါတယ်ရှင်။
ရခိုင်ပြည်နယ်ထဲကစီးပီးပြည်ပပခတွေကြောင့်အရက်သားတွေရဲ့ဘေကင်းလုံခြုံရေးကျဆင်းလာနေတဲ့အခြေအနေကိုမှတ်စုမုံစုံစမ်းတင်ပြခဲ့တာပါရှင်။အခုထိုင်းမြန်မာနယ်စပ်အခြေအနေဘက်ကိုလည်းအလှည့်ပေးကြပါမယ်။ထိုင်းနိုင်ငံပတ္တယာမြို့ကလူသတ်မှုနဲ့ဆက်နွယ်နေတဲ့တရုတ်နိုင်ငံသား၄ဦးဟာတက်ခရိုင်မဲဆောက်မြို့ကနေတဆင့်မြန်မာနိုင်ငံကရင်ပြည်နယ်ထဲကအမျှဘော်ရီမြို့ဘက်ကိုဝင်ရောက်သွားတယ်လို့ထိုင်းအာဏာပိုင်တွေကယူဆပါတယ်။ဒါကြောင့်တန်တရတရခံတွေကိုကူညီရှာဖွေပေးဖို့ထိုင်းနိုင်ငံဘက်ကနေပြီးမြန်မာအာဏာပိုင်တွေစီကိုတောင်းဆိုထားတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ပါရရှင်
။ထိုင်းနိုင်ငံရဲ့ CCTV မှတ်တမ်းတွေအရလူသတ်မှုနဲ့တန်တရားရှိသူတရုတ်နိုင်ငံသား၄ဦးဟာပတ္တယာမြို့နယ်ဟိုတယ်ကနေဘင်္ဂါတစီ၅ရန်းကကြောက်ဖရားမြိတ်နဲ့ကံဖက်ဖက်ခရိုင်ပင်းမြစ်အတွင်းမှာ၄000အိတ်ကြီးတွေကိုပစ်ချခဲ့ပြီးထိုင်းမြန်မာနယ်စပ်ကိုဆင်းလာခဲ့ကြတာပါ။ဖေဖော်ဝါရီလ25ရက်နေ့မှာတော့ဒေသခံတွေကသတင်းပေးတာကြောင့်ကံဖက်ဖက်ခရိုင်မဲနန်းပင်းမြစ်ထဲမှာပစ်ချခဲ့တဲ့အိတ်ထဲကနေအသက်30အရွယ်တရုတ်နိုင်ငံသားကျွန်ဝန်ဟာကျိုးထုတ်ထားတဲ့ပုံစံနဲ့သိဆုံးနေတာကိုတွေ့ခဲ့ရပြီးတခြားအိတ်သုံးလုံးကိုတော့ရှာဖွေနေဆဲဖြစ်ပါတယ်။ထိုင်းလာဝကရဲ့မှတ်တမ်းတွေအရတရုတ်နိုင်ငံသားကျွန်ဝန်ဟာအခုလ12ရက်နေ့ကတရုတ်နိုင်ငံသူအမျိုးသမီးတဦးနဲ့အတူထိုင်းနိုင်ငံသူအနဘူမိလေစိတ်ကနေလေချောင်းခီးနဲ့ဝင်ရောက်လာခဲ့ကြတာလို့ဆိုပါရယ်သူတို့နှစ်ဦးဟာပတ္တယာမြို့ကတရုတ်နိုင်ငံသားတွေအများဆုံးတဲခိုနေတဲ့နေရာမှာငှားရမ်းနေထိုင်နေကြတာဖြစ်ပါတယ်သူတို့တဲခိုနေတဲ့တဲခိုခန်းကိုတရုတ်နိုင်ငံသား၃ဦးလာရောက်တဲခိုကြပြီးတဲ့နောက်ဘင်ကားတစီးကိုထပ်မြမနယ်စပ်ကိုပို့ဆောင်ပေးဖို့ငှားရမ်းခဲ့ကြောင်းလက်ရှိမှာဘင်ကားမောင်းသူဖမ်းဆီးခံထားရတယ်လို့ဆိုပါရယ်ကံဖက်ဖက်ခရိုင်ရဲမှူးရက်ဝီဖမ်းကတော့
ตัวผู้ที่น่าจะนะครับมีส่วนรู้เห็นในการตายของผู้ต้องหาของผู้เสียชีวิตในครั้งนี้นะครับได
้အခုချိန်မှာတရားခဏနေနဲ့ပတ်သက်လို့တရုတ်တန်ယုံကလည်းလိုက်ပေးဖို့တောင်းဆိုလာပါတယ်ကျွန်တော်တို့ရဲတပ်ဖွဲ့ဝင်တွေအနေနဲ့လူသတ်မှုမှာအဓိကပါဝင်တဲ့တရားခဏ၄ဦးကိုဖမ်းဝန်းထမ်းထုတ်ထားပါပြီတရားခဏ၄ဦးဟာထိုင်းမြန်မာနယ်စပ်အာရှလမ်းမပေါ်မှာဆင်းသွားကြပြီးသူတို့ဘယ်ရောက်သွားတယ်ဆိုတာကိုစုံစမ်းနေပါတယ်မြန်မာနိုင်ငံဘက်ကလည်းထွက်ပြေးသွားနိုင်တယ်လို့ယူဆရတဲ့အတွက်တရားခဏတွေဖမ်းမိနိုင်ရေးမြန်မာဘက်ကလည်းအကူအညီတောင်းထားပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါလူသက်တရားခံနေအဖြစ်ဖမ်းဝန်းထမ်းထုတ်ခံထားရတဲ့တရုတ်နိုင်ငံသားတွေနဲ့ပတ်သက်လို့မြန်မာဘက်ကအကြောင်းကြားထားတယ်ဆိုတာတော့မှန်ကန်ကြောင်းကရင်ပြည်နယ်မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပါတယ်
။မနေ့ကထုတ်ပြသွားတဲ့တရားခံနောက်ကိုလိုက်ချင်တယ်ဆိုလို့ရဲနဲ့တော့ကျွန်တော်သတင်းပေးထားရှိတယ်။သူတို့ရဲလိုချင်းချိန်ပါလို့ကျွန်တော်ပြောထားပါတယ်မှာဟုတ်။ထုတ်ပြသွားတဲ့တရားခံနောက်ကိုသတင်းလိုက်တယ်လို့တော့ပြောပါတယ်။သူကနှမ်းဆက်ပြတာပေါ့ဘယ်လိုလုပ်ရင်ရမလဲ
။ဟုတ်ကဲ့
တရားခံဖမ်းဆီးရေး
ဟုတ်ကဲ့
ဒီတရားခံလွှဲပြီးလို့အဆင်ပြေမလားအဲ့လေနေတယ်ပြီးတော့ ဆိုနေနားလဲတယ်လူမိတဲ့လူနဲ့ကနေတာမိတော့ကျွန်တော်ပြည်လူဥက္ကရာနဲ့ဖြစ်ပြလိုက်တယ်ခဏ
ဟုတ်ကဲ့ဆက်
တူလို့ပြောလို့ပြောထားတာ
တည်ဆုံးသူနဲ့အတူပါတဲ့အမျိုးသမီးလည်းပျောက်ဆုံးနေပါတယ်ဖန်ဝန်းထုတ်ခံထားရသူတွေကတော့အသက်26နှစ်အရွယ်ဟူနန်ပီသာရှောင်ရှန်ယူအသက်23နှစ်အရွယ်ဟူနန်ပီသာဟူကျန်းရှန်အသက်24နှစ်အရွယ်ရှန်စီပီနယ်သားဖန်ကန်ကန်အသက်31နှစ်အရွယ်ကျွင်မျိုးဆိုသူတို့ဖြစ်ပါတယ်သူတို့ဟာထိုင်းနဲ့မြန်မာနိုင်ငံကိုဝင်ထွက်သွားလာနေသူတွေဖြစ်တယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်အမှုနဲ့ဆက်နွယ်နေတဲ့လူသုံးဦးထက်မနည်းကိုလည်းစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်ရှင
်လူသားမှုနဲ့ဆက်ဆက်နေတယ်လို့တန်တရားရှိသူတွေမြဝတီဘက်ကိုဝင်ရောက်သွားတယ်လို့ယူဆရတဲ့အကြောင်းကိုတော့မအေးအေးမှစုံစမ်းတင်ပြသွားတာပါရှင်။အခုရာသီဥတုဆိုင်ရာသတင်းလွှာတော်ဘုတ်ဘက်ကိုအလှည့်ပေးကြပါမယ်။ရာသီဥတုပြောင်းလဲရာမှအရေးပါလာတဲ့ကမ္ဘာတစ်တော်ကြီးတွေဟာတစ်စက္ကန့်ကိုဘောလုံးကွင်းတစ်ကွင်းစာနှုန်းနဲ့2016ကနေ2018ခုနှစ်အတွင်းဇက်တိုက်ပြုံးတိခဲ့တယ်လို့ကမ္ဘာတစ်တော်စောင့်ကြည့်ရေးအဖွဲ့ကဒီသတင်းပတ်ထဲမှာပဲဖော်ပြခဲ့ပါတယ်။ကမ္ဘာသယံစာတအရင်းမြစ်များဆိုင်ရာအဖွဲ့ War Resources Institute WRI နဲ့ဒီသယံစာတစောင့်ကြည့်ရေးတခြားအဖွဲ့တွေကပူးတွဲပြီးတော့အချက်လက်တွေကိုစုဆောင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကမ္ဘာရှာဘာမျိုးစိတ်တော်ရိုင်းတရိတ်ဆန်တွေရဲ့နောက်ဆုံးမီတင်းဟာမြန်မာနိုင်ငံထဲမှာလည်းတစ်တော်ပြုံးတိမှုတွေရင်ဆိုင်နေရပါတယ်။ရာသီဥတုပြောင်းလဲမှုအကျိုးဆက်ကိုလက်တွေ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်အစိုးရနဲ့လူလူရဲ့ပါဝင်ဆောင်ရွက်မှုအတိုင်းအတာဘလောက်ရှိပါသလဲ။အပြည့်စုံကိုနှမ်းလောင်ကတင်ပြထားပါတယ်ရှင်။
ကုလသမဂ္ဂရဲ့ရည်ရှိခန့်နဲ့ဖွံ့ဖြိုးတိုးတက်မှုရရှိရေးရည်မှန်းချက် Sustainable Development Goal ပြည့်မီဖို့အတွက်နိုင်ငံပေါင်းစုံပူးပေါင်းဆောင်ရွက်တဲ့နေရာမှာအလွန်အရေးပါတဲ့တည်တော်တွေမပြုံတည်ရေးအစိုးရအဖွဲ့တွေလုတ်ကိုင်းနေပေမဲ့အောင်မြင်မှုမရသေးပါဘူး။အရှေ့တောင်အာရှဒေသကရှားပါးစီဝါမျိုးကွဲတွေနောက်ဆုံးလက်ချံရှိနေတဲ့မြန်မာနိုင်ငံကအဖိုးတန်းတည်တော်တွေဟာစိုးရိမ်စရာကောင်းတဲ့နှုံးနဲ့ဆုံးရှုံးနေတယ်လို့ကုလသမဂ္ဂကထောက်ပြထားပါတယ် SFM လို့ခေါ်တဲ့ရည်ရှိခန့်နဲ့တည်တော်စီမံခန့်ခွဲရေးသူတည်တနာလောက်ကိုင်းနေတဲ့ဒုရယဆန္နာတဘာဝပတ်ဝန်းကျင်အဖွဲ့တီထောင်သူကိုကျော်မင်းထွတ်ကတော့ခုလိုပြောဆိုပါတယ
်။နိုင်ငံလုံးကိုလွှမ်းခြုံပြီးလှုပ်တာလည်းရှိတယ်။အဓိကတော့ကျွန်တော်စကိုင်းတိုင်း base ပေါ့။စကိုင်းတိုင်းမှာဖြစ်နေတဲ့ဟာလေ။ဆိုစကိုင်းတိုင်းကလည်းမြင့်နေဗျ။ဒီမှာကျွန်တော်ကလည်းအဲ့ဒီဟာပုံမှန်လေးဒီ deforestation ကိစ္စပုံမှန် reset မလုပ်နိုင်တာလည်းပါ။မြင့်လာတော့ချမ်းပြည်နယ်နဲ့ကချင်ပြည်နယ်ကိုတည်တော့မြင့်လိမ့်မယ်။ချမ်းပြည်နယ်မှာအခုဒီတည်တော့ပြုံးတိမှုကပြောဆိုင်ခြင်းနေကြောင့်ဒီနှစ်ပိုင်းမှာပို့ပြီးအချိန်မြင့်လာတယ်။အဲ့ဒီကပြောပင်စိုက်ခင်းနေရလေကျွန်တော်တို့သခိုင်းတိုင်းလေးကိုစလာတော့မယ်လို့ကြားတယ်
။မြန်မာနိုင်ငံတောင်ပေါ်ကျေးလက်ဒေသတွေမှာတော့ထင်းမီသွေးတွေအတွက်ကျေးရွာလူကြီးတွေဒေသခံဆရာတို့ဖျားတွေကိုရှောက်ထားပြီးတော့ထင်းခုတ်ခွင်ရနေကြတာပါ။တပင်မဲ့လည်းအဲ့ဒီလိုလောက်ရတွေကတရားဥပဒေနဲ့ညီညွတ်ပါရလား။တစ်တော်တွေကိုတရားဝင်ထုတ်လုပ်နိုင်ရေးအစိုးရအသေးမှပြုလက်မှတ်စနစ်တမတ်ဖို့တစ်တော်ဦးစီးဌာနနဲ့ပူရယ်လုပ်ကိုင်နေတဲ့ကိုကျော်မင်းတို့ကပဲအခုလိုဆက်ပြောပါရစေ။
ဒါတော့ဒီဌာနနဲ့ဒီတရားဝင်သိဖြစ်ခြင်းဆိုင်ရာအဓိပ္ပာယ်ဖွင့်ဆိုဖို့တွေလုပ်နေတာတွေရှိတယ်။အဓိကတော့ legal demand ပေါ့။အော်ကျွန်တော်တို့ပြည်တွင်းသုံးကိုဘလို့တရားဝင်သတ်မှတ်မလဲပေါ့။အဓိကကျွန်တော်နိုင်ငံမှာဖြစ်နေတာကခုဒေသခံတွေပေါ့လေ။တရားဝင်တွေကမရဘူး။ဟိုဆရာတော်ဘုရားတို့ပါလို့ရှောက်တယ်ဆိုတာရလို့တော်ပါသေးတာ။တကယ်တကယ်ကျွန်တော်နေရာအများစုမှာကဒီတတော်ဦးဌာနတော့ကလည်းခွင့်ပြုထားတာမျိုးဥပဒေအရခွင့်ပြုထားတာမျိုးမရှိဘူး။မြန်မာတင်လုပ်ငန်းကလည်းဒီအရည်ဒေတာကန်တွေအတွက်ထက်သွင်းစဉ်းစားပြီးရောင်းချတာမျိုးလက်ရှိချိန်ဒီမရှိဘူ
း2018တစ်တော်ဥပဒေပုံမှန်18မှာတော့ဒေတာကန်တွေလက်လန်းမိနိုင်အောင်လို့တစ်တော်ဥပဒေဤဥပဒေတွေမှာထည့်သွင်းထားတာတွေရှိတယ်လို့လည်းကိုကျော်မင်းထွတ်ကပြောပါတယ်ဒီဥပဒေတွေနဲ့ဤဥပဒေတွေအသက်ဝင်လာရင်တော့ဒေတာကန်တွေအထိုက်အလျောက်အဆင်ပြေနိုင်မယ်လို့လည်းသူကယူဆနေပါတယ
်အဲ့နေရာမှာဟိုလို SME ချင်းငွေလိုမျိုးလေးလေးလုပ်တဲ့အားရဲ့နောက်ဟိုတိနံတစ်တော်ရောနှောစိုက်ခင်းလေးတွေပေါ့ဟောတကယ်ဟိုတကြီးမထွက်ခင်မှာကြားထဲမှာဆိုင်လို့ပြုလို့ရတဲ့ဟာလေးတွေအဲ့လိုမျိုးလေးတွေစမ်းသပ်ဆိုင်ပြုတာမျိုးကျွန်တော်တို့ပို့ပြီးအားပေးတဲ့နယ်လို့မြင်နောက်ဟိုချီးငွေပေါ့တပိုင်းကလည်းဟိုကျွန်တော်တို့ဟိုတောင်သူတွေစိုက်ပျိုးစိတ်ချီးငွေထုတ်ပေးတယ်လို့ဒီ CFA မှာလည်းချီးငွေတစ်စိတ်တစ်စိတ်ဒါထုတ်ပေးနိုင်တယ်ဆိုရင်တော့ဒီဟာတွေကဒေသခံတွေအနေနဲ့ CFA ကိုအင်လိုက်အားလိုက်လုပ်ပြီးဟာသူတို့အုံနာရှစ်ဆန့်ရမယ်ဗျာသူတို့တော့ဖြစ်တဲ့အတွက်သူတို့လက်လွတ်စပယ်မခုတ်တော့ဘူးသူတို့ဒီအုံနာချစ်ကြောင်ပို့ပြီးထိမ့်လိမ့်လာတော့ဒီကြေးအစနစ်လေးလည်းမဆိုးဘူးခုနကအခက်ခဲတွေကိုဖြေရှင်းပေးနိုင်တဲ့အခြေအနေတည်းရရှိရင်တော့အောင်မြင်နိုင်တယ်ဗ
ျမြမအစိုးရရဲ့စီးပွားအဖြစ်တည်ထောက်လို့ရင်းနဲ့စီးပွားဖြစ်စိုက်ပျိုးရေးလုပ်ငန်းတွေကြောင့်ပဲမြမတည်တော်တွေအဓိကပြုံးတည်လာတယ်လို့နိုင်ငံကကျွမ်းကျင်ပညာရှင်တွေကထောက်ပြကြတာပါကဘာကျော်ကျွန်းတစ်တွေပေါ်များခဲ့ပူတဲ့မြန်မာနိုင်ငံမှာ2014ခုနှစ်အထိကျွန်းနဲ့အခြားတစ်ထုပ်လုံးမှုနဲ့ပတ်သက်လို့တင်းကျပ်တဲ့ဥပဒေတွေပြဌာန်းခြင်းမရှိခဲ့တဲ့အတွက်ကြောင့်နှစ်စဉ်တစ်တော်ဧကတန်းလောက်နှစ်ပေါင်း20လောက်ပြုံးတိခဲ့ရတယ်လို့တဘာဝပတ်ဝန်းကျင်အရေးစောင့်ကြည့်တဲ့အဖွဲ့တွေကထောက်ပြပါဗျာ
Tito, Pion Dimu Pisire, Diga, Jamin Hema, Say Piomi, Chetuna, Bawin, Tipinugo, Massimachin, Kogura, the Amo, Diko, Tolirane, Longsa, Dread, Don Punera, Jam Pidelu, Kababanga, Popiavare, Shari Udu Miatabo, Kababu Nemo Pisire, Palong in Dangwerigo, Titoriga, so you do long beat Haraba, Kababu Nemo Pilazire, Palong in Dangwerigo, Titoriga, so you do long beat Havare, Kabaji, Bunui, Larane, Mia, Uruyadi, Mamia, Matapi, Mokang Yashara, Yiji Yashana, Abulai, A Line Pieta, Bintane, Monainui, Majakana Taita, Nalin Sotane, Tommy Lanarigo, Yinsain La Jaraba. Lumo Pue Siri, Bibisaya Pue Siri, Nepogliga Puri, Supantare, FOLUA, Sing Kanamaro, the Dorim of Pyongwang, Lieutenant Sashaw de Niama, Ahadaji Chaku Shinirelu Popia Tabare. Sha Tu Anna, Dimia Yi Dread, the Dorigo, Don Chara, Didabinia Tampure, the Quera, Tambuga, Buchinira, the Doriga Yare, Jumia Tema, Muida, Mabawina. Tito Tengning Yedwe, Muara Chamade Niyama Dida Kanwe Bawin Kremiyara. Tito Tengning Yemale, Dekha Dili Tana Bangsonga Siman Kankwe Duri Bawin Nirane, Pia Tantare, Tito Ubririgu Laina Momoshire Chedwe Jangphi Deilu Po Pia Tabare. Tito Pyong Dimu Tasiye Gababaya Jam Ju Chedwe Temaro. Tabawa Tito Jo Wain Wine Amya Bidubain Tito Rigu Teng Teng Sangshamu Dwe, Siman Kankwe Mu Bango Pian Tung Tabo Te Tuen Habare. Teng Mi Dwe Jang Tito Pyong Dimu Pisira Go Luru Di Aung Tipinya Pepo. အစိုးရရဲ့တစ်ပင်စိုက်ပျိုးရေးလုပ်ငန်းကိုရှေ့ရှေ့စီမံခန့်ခွဲဖို့တိတ်အခြေခံကွန်ပျူစီထုတ်လုပ်သူတွေနဲ့ပူးပေါင်းပြီးတော့စီးပွားဖြစ်တစ်ပင်တွေစိုက်ပျိုးထုတ်လုပ်ထားကြောင်းနိုင်ငံတကာအသိအမှတ်ပြုလက်မှတ်ထုတ်ပေးတဲ့စနစ်ကိုကျင့်သုံးဖို့မြန်မာကျွန်းတစ်လုပ်ငန်းကိုလည်းမြန်မာတည်တော်ဌာနရဲ့စီကံအတိုင်းတင်းကျပ်စွာကြံမှာဖို့နဲ့လူမှုပါဝင်တဲ့တည်တော်ထိုင်းနေရေးလုပ
င်ထိမ့်သိမ်းရေးဆိုင်ရာသတင်းလွှာကိုအခုလိုတနင်္ဂနွေနေ့ညနေတိုင်းမှာနှာစင်နိုင်ပါလိမ့်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 32 51ပထမနာရီဝက်မှာလှိုင်းလက်မီတာ190 kHz 1595တို့ကနေနှာစင်နိုင်ပါတယ်။ဒီအချိန်မှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေနှာစင်ကြရမှာပါရှင်။အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြပါမယ်ရှင
်။ဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုကူးစက်ခံမှုတွေပြန်လည်မြင့်တက်လာနေတယ်လို့တရုတ်ကျန်းမာရေးအာဏာပိုင်တွေကပြောလိုက်ပါတယ်။စနေနေ့ကနောက်ထပ်ရောဂါကူးစက်ခံသူက83ယောက်ရှိခဲ့ပြီးတော့ဒီနိုင်ငံရဲ့သောက်ကြနေကတော့ရောဂါကူးစက်ခံသူ429ယောက်ရှိခဲ့တာကြောင့်စနေနေ့ကရောဂါကူးစက်မှုရေအတွက်ဟာပြီးခဲ့တဲ့သတင်းမှတ်တွဲမှာအများဆုံးဖြစ်တယ်ဆိုပြီးတော့တရုတ်အာဏာပိုင်တွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာစနေနေ့ကနောက်ထပ်သေဆုံးသူဟာစုစုပေါင်း35ယောက်ရှိတာကြောင့်အခုဆိုရင်တရုတ်နိုင်ငံမှာသေဆုံးသူအရေအတွက်စုစုပေါင်းဟာ2890ထပ်မံရှိသွားခဲ့ပြီလို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲတောင်ကိုရီးယားနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ပိုကူးစက်ခံသူ3900ကျော်လာတဲ့အတွက်ခရီးရန်ဘုရားကျောင်းတွေကိုပိတ်လိုက်ပါတယ်။တနေ့တည်းပိုကူးစက်သူ800ကျော်ရှိတဲ့နောက်မှာအခုလိုဘုရားကျောင်းတွေကိုပိတ်ဖို့ဆုံးဖြတ်လိုက်ကြောင်းကိုရီးယားယောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။အခုထိတော့ယောဂါပိုးကျောင်းတောင်ကိုရီးယားနိုင်ငံမှာသေဆုံးသူ18ဦးရှိနေပါတယ်။ဒီနိုင်ငံနဲ့နိုင်ငံတချို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန့်နှံ့မှုတွေအသေးပြောက်တိုးလာနေချိန်မှာပဲဩစတြေးလျထိုင်းနဲ့ဂျပန်နိုင်ငံတို့မှာလည်းဒီဗိုင်းရပ်စ်ကြောင့်လူသေဆုံးမှုတွေကိုစားတွေ့လာနေရပါပြီ။ Diamond Princess အပျော်စီးသင်္ဘောမှာယောဂထိန်းချုပ်ရေးအတွက်တည်သက်ခွဲထားခံရတဲ့အသက်88နှစ်အရွယ်လူကြီးတဦးဩစတြေးလျနိုင်ငံပတ်မြို့မှာကွယ်လွန်သွားခဲ့ပြီးတော့ထိုင်းနိုင်ငံမှာဆိုရင်လည်းနိုင်ငံသားခီးသားတဦးနဲ့ထိစပ်ခဲ့တဲ့အသက်35နှစ်အရွယ်အယောင်စီးတဦးကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးသွားခဲ့ပါတယ်။ဒါပြင်ဂျပန်နိုင်ငံမှာမြောက်ပိုင်းမှာတော့ Hokkaido ကျွန်းကဒီအသက်80အရွယ်အမျိုးသားတဦးကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသွားခဲ့ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။အခုကျွန်တော်တို့အသံလွှင့်နေတဲ့ Radio စီစဉ် PPJ Intercept 17နဲ့ Mia 73တို့ကဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VOA TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။ VOA သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington. Thank you.